Welcome to the Voice of America in Burmese.
ဗီရန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2023ခုနှစ် January 8ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလို့ပြီးတဲ့19 25 30နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
အဲ့လိုပြောတဲ့နေ့တစ်ပါစေကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပြစေခင်ဗျတမျိုးကြခရစ်ယာန်တွေရဲ့ Christmas Day အတွက်အပြစ်ခတ်ကို36နာရီရက်ဆက်ထားမယ်လို့ရုရှားကကြေညာခဲ့ပေမဲ့မလိုက်နာခဲ့သလိုဗန်နီယာကိုဥစားပေးတိုက်ရမယ်ဆိုတာရုရှားကမဆုံးဖြတ်နိုင်ဖြစ်နေပါတယ်အမေရိကန်မက္ကဆီကိုနယ်စပ်မှာဖြစ်ပေါ်နေတဲ့ရွှေပြောင်းနေထိုင်သူများရေကိုယ်တိုင်လေ့လာကြည့်ရှုဖို့အတွက်တပ်ရဂျိုးဘိုင်ဒန်ကအမေရိကန်နယ်စပ်မြို့ကိုသွားရောက်မှာပါဂျာမနီနိုင်ငံမှာဓာတုပစ္စည်းတွေကိုတိုက်ခိုက်ဖို့တန်တရားရှိသူအီရန်လူမျိုးနှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့ဂျာမနီရဲတပ်ဖွဲ့ကတနင်္ဂနွေနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုရနိုင်နဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါသတင်းလေးပြီးရဲ့နောက်ထုတ်လွှင့်ပေးမယ့်အပတ်စဉ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတော
့အိမ်မှာကတက်စကူနဲ့ဆက်ဆက်တယ်ခလီးရကျွန်တော်လူ့ဘဝကိုဝင်လာတယ်ကျွန်တော်လူ့ဘဝကိုဝင်လာတယ်ဆိုပြီးတော့ကျွန်တော်တို့နှုတ်ဆက်ကြ။ဟဲ့ကျွန်တော်လူ့ဘဝကိုဝမ်းသာတယ်လို့ကျော်ရဲသူတို့ရဲ့ညလုံးနေထဲမှာမျက်ရည်ဝိုင
်းပြီးကြတဲ့ပိုင်းကပြန်လဲလွတ်မြောက်လာခဲ့တဲ့စာရေးဆရာထင်းလင်းဦးပြောတော်တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြားခဲ့မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရင်းကြရီရန်ကုန်ပါဝင်မြို့တော်မြတ်မြတ်မှာမကြာခဏဖမ်းဆီးခံရတဲ့အခြေအနေအပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းကျယ်မှတ်စုများမြမမှပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုဥတ္တမောင်သားနဲ့အတူကျွန်တော်ရနိုင်ကအကြီးညာပေးသွားမှာဖြစ်ပါတယ်ဗျာ
တမျိုးကြခရစ်ယာန်တွေရဲ့ Christmas Day အတွက်ပြစ်ခတ်ကို36နာရီရက်ဆက်ထားမယ်လို့ရုရှားကကြေညာခဲ့ပေမဲ့မလိုက်နိုင်ခဲ့ဘူးလို့ယူကရိန်းသမ္မတ Volodymyr Zelensky ကစနေနေ့ညကပြောလိုက်ပါတယ်
Світ сьогодні вкотре зміг переконатися, наскільки брехливі будь-які слова і будь-якого рівня, які
з Москва бесинга базага ပဲပြောပြောတလွဲတွေဘလို့ပြောနေလဲဆိုတော့ကဘာကနေထင်ထက်မြင်ရပါဘီအပြစ်ခတ်ရဆဲမယ်လို့သူတို့ကပြောပါတယ်ဒါပေမဲ့ဘတ်မွန်းနဲ့တခြားနေရာတွေကိုရုရှားပစ်တာတွေထိမှန်ခဲ့တာကတော့တကယ်အဖြစ်ပါပဲလို့သမ္မတဇယ်လန်စကီကပြောသွားခဲ့တာပါယူကရိန်းရဲ့တံပြန်တိုက်ခိုက်ချင်းချောက်မှုတွေကဘယ်နေရာမှာအဓိကကျတယ်လဲဆိုတော့ကိုဆုံးဖြတ်ဖို့ရုရှားအတွက်ခက်တွေ့နေတယ်လို့ဒီချိန်မှာပဲဗြိတိန်ကာဝေးဝန်ကြီးဌာနကတနင်္လာနေ့ကပြောလိုက်ပါတယ်အဲ့ဒီအဓိကနေရာနှစ်နေရာကတော့ Lunex Oblast ရဲ့ Zaporizhia တို့ပဲဖြစ်ပါတယ် Zaporizhia မှာ Ukraine ထိုးစစ်ကောင်းလာတာက Crimea ဒေသနဲ့ Russia ရဲ့ Rostov တို့ကိုဆက်ဖို့ Russia ရဲ့စူးစမ်းချက်တွေကိုစိန်ခေါ်နေသလို Lunex ဒေသမှာ Ukraine အောင်ပွဲရနေတာကလည်း Donbas ဒေသကို Ukraine ကခွဲထွက်ရေး Russia ရည်မှန်းချက်ပေါ်ထိခိုက်စေပါတယ်ရုရှားစီအစီမကရေးဆွဲကြသူတွေအတွက်ဘယ်နေရာကိုဦးစားပေးရမယ်ဆိုတာဟာဆုံးဖြတ်ချက်ချဖို့ခက်နေကြတယ်လို့ဗြိတိန်ကာယဝဉ္ကြီးဌာနရဲ့ထောက်လှမ်းရေးသတင်းကပြောလိုက်တာဖြစ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်မှာဖြစ်ပေါ်နေတဲ့ရွှေပြောင်းနေထိုင်သူများရေပဋိပက္ခကိုကိုယ်တိုင်လေ့လာကြည့်ရှုနိုင်ဖို့သမ္မတဂျိုးဘိုင်ဒန်ဒီကနေ့ January 8ရက်နေ့မှာအမေရိကန်နယ်စပ်မြို့ဖြစ်တဲ့ El Paso ကိုသွားရောက်မှာပါ။Title 42လို့ခေါ်တဲ့ coronavirus ကရောဂါကာလအတွင်းပြဋ္ဌာန်းထားတဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုတက်တန်းတိုးပြီးတော့ Cuba, Nicaragua, Haiti, Venezuela နိုင်ငံတို့ကနေ American နိုင်ငံတင်တရားမဝင်ဝင်ရောက်ပြီးခိုလုံခွင့်လျှောက်ထားသူတွေကို Mexico နိုင်ငံဘက်ပြန်ပို့မယ်လို့ American အစိုးရကကြေညာချက်ထုတ်ပြန်ပြီးရပိုင်းချာမှာသမ္မတ Biden ကအခုလိုနယ်စပ်ကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်အယ်ပါဆိုမြို့ဟာ Mexico နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ American ဘက်ကအကြီးဆုံးမြို့တစ်မြို့ဖြစ်ပြီးတော့အဲ့ဒီမှာတောင်နဲ့ Latin America တိုက်ကထောင်ပေါင်းချီတဲ့ရွှေပြောင်းချေချနေထိုင်လို့သူတွေရောက်ရှိနေတာပါ။တနင်္ဂနွေနေ့နောက်ပိုင်းမှာတော့သမ္မတ Biden ဟာ Mexico နိုင်ငံ Mexico City မြို့ကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာတော့ Mexico သမ္မတ Andrés Manuel López Obrador, Canada ဝန်ကြီးချုပ် Justin Trudeau တို့နဲ့ဒင်းလာနေမှာပြုလုပ်မဲ့မြောက် America တိုက်ထိပ်သီးစည်းဝေးပွဲကိုတက်ရောက်มาဖြစ်ပါတယ်ခင်ဗျာ
။ Germany နိုင်ငံမှာတော့ဓာတုပစ္စည်းတွေနဲ့တိုက်ခိုက်ဖို့တန်ရရှိသူ Iran လူမျိုးမျိုးကိုဖမ်းဆီးလိုက်တယ်လို့ဂျာမနီရဲတပ်ဖွဲ့ကတရင်ငွေတွေကပြောပါတယ်။အစ္စလာမ်အစိုးရတိုက်ခိုက်မှုတရက်ကိုဆင်နွှဲဖို့အစိတ်တင်စေတဲ့ cyanide နဲ့ ricin ဓာတုပစ္စည်းတွေကိုရယူခဲ့တယ်လို့တန်တရားရှိတဲ့အတွက်ဘာလီမြို့ရဲ့အနောက်ဖက်ကီလိုမီတာ900လောက်ဝေးတဲ့ Castro Roxel မြို့မှာ ata tosa nene yue iran lu myo tyaok ko ye ga phasi kae la phit chaung ye ne dasadoth aso ya shin ne yong ga tarin thauk pyan ma le tu ne nyi ko daw tu tyaok ne tu ko sanin ne ga takaw ya ma tai mi ma phasi kae la phit de lo yetat phwet pyo yi so kwin shi tu a myo tmi ga pyo ba le russian dhatu pisi ko dhatu lat ne phit germany ma si yin twin tha la ba sayna dhatu pisi ga le lu ko te sin nai ne a sait phit ba le Yeruya Daru Kawe was so in a scene in Shapu Gajara Pied Delo de Tandra Media Riga Piojavale. Daru Bone Daika Dainelo. Nayanja Taulai, a Puerto Puerto, Germany, a Suyago, Longere, yet a Lojaga, three bigger at Pijau, Germany Nizin, Drenza, Paika, Piovale.
Same day, Yemi and Messalika Piajau, Miao Kane, Martashi, the Quelandu Boy Hamminji, Hong, Benedict. Yeah, oh, Google, Vatican Nano got me up to go, Chishu, Pulai Bare, St. Peter, Yemima, January, Nayani, Ma, Zabna, Kana, Chimba, Bian, Boy Hamini Hong, Benedict, Yo Longo, Edima, Chachim, Himu, Targetaba, Boy Hamini Hong, Benedict, Google, Dingle, January, Shia Niga Sabido, Miabi to go, Layo, Chishu, Pulai, Dapibare, the house of Dongunema, Yaruga, Nayu, Dabi, and now Benedict Ha. Gonuzan Boy Hamminji appeared Dow Shout Nitai Lagaraba. Daha Boy Hamminji Uni net the sheet and shashini the dre. Yarugani, Nayura, Nebong, Choya, Dema, Batamazo, James Pibare. Do her Dezema, Tonsa, Dianit, Dazor, Kuzan, Anit Yema. Do Nitaya, Vatican, Nano, Dringa, Piajo Mabe, Quelongera Pibare. Saint Peter Yemi Basilica Piajo Mam, Yabidu Gara, Punai, Antonia, Tashi, Bidden out, January, Naya Niga, Jimbare, Zamna, Kanagura, Nangan Gonzon in a Badai Gonzoni Bawe.
ပိုင်းတော်မီတာနှစ်ဆင့်ငါကီလိုဟတ်တစ်တစ်ရှစ်ခွန်တုံညပိုင်းတော်မီတာသုံးဆက်နှစ်ကီလိုဟတ်ကိုတုံတုံငါရုတ်ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်မီတာတရာကိုစေကီလိုဟတ်တင်ငါခွန်ငါကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်တနင်္ဂနွေနေ့ညပတ်သတင်းတွေကိုဗီအိုအေကဆက်လက်ကြီးညာနေပါတယ်ရွှေကြဒုက္ခတဲ့တရာ၈၅ရောက်ဟာအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကကမ်းခြေကိုလေနဲ့တနင်္ Ridwan Jamil ga Raja ကိုပြောပါတယ်ရွန်ဒိုကျွန်းနာကပင်လယ်ပြင်မှာရိုဟင်ဂျာဒုက္ခသည်တွေကိုတင်ဆောင်လန်တယ်လို့တန်ရရှိကြတဲ့လေသုံးစီကိုအာချေကတငါတယ်တွေကတွေ့ရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံတော်ပိုင်းအန်တရာသတင်းဌာနကစနေနေ့ကထုတ်ပြန်ခဲ့ပါတယ်အခုရောက်ရှိလာတဲ့လေဟာအဲ့ဒီသုံးစီတဲကတစ်စီးဟုတ်မှုကတော့မပြောနိုင်သေးပါဘူး2022ခုနှစ်အကုတ်ပိုင်းတုန်းကလည်းလူ184ယောက်ပါတဲ့တင်မောဟာအာချေကမ်းခြေကိုရောက်ရှိခဲ့ပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တွေစခန်းကနေထွက်ပြေးကြသူအရေအတွက်ကအရေးပါပါတိုးများလာနေတာကိုလူခွင့်ရဲ့အဖွဲ့တွေရဲ့အစည်းအဝေးခန်းစားတွေမှာတင်ပြထားကြပါတယ်။ဒါပေမဲ့ဘာကြောင့်ခုလိုအတုပ်လိုက်ထွက်နေကြလဲဆိုတာကတော့ကွဲကွဲပြားပြားမသိကြသေးပါဘူး
။ဂျပန်လေဒီတက်ဟာအမေရိကန်၊ဗြိတိန်၊ဩစတြေးလျနိုင်ငံတို့ကစစ်တပ်တွေနဲ့ဒီကနေ့ဇန်နဝါရီ10ရက်နေ့မှာစီးရီးလေ့ကျင့်မှုပြုလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံကတခုတည်းသောလေဒီကုန်တိုက်ခိုက်ရေးတပ်ဖြစ်တဲ့တပ်မဟာ1ကတပ်ဖွဲ့ဝင်1000လောက်ဟာနှစ်စဉ်ဇန်နဝါရီလအတွင်းမှာကျင်းပလေ့ရှိတဲ့လေဒီကုန်စီးရီးလေ့ကျင့်မှုမှာပါဝင်ကြတာပါ။အမေရိကန်ခြေလင်းတပ်သား80အပြင်ဩစတြေးလျနဲ့ဗြိတိန်တို့ကခြေလင်းတပ်သား30စီလည်းပထမဆုံးအကြိမ်ဖြစ်ပစ္စည်းတည်ယူပို့ဆောင်ရေးလေယာဉ်ပေါ်ကနေခုံချတဲ့စီးရီးလေ့ကျင့်မှုမှာပါဝင်ခဲ့ကြပါတယ်။ဒီကြိမ်စီးရီးလေ့ကျင့်မှုမှာအမေရိကန်အပြင်ဗြိတိန်နဲ့ဩစတြေးလျတို့ပါလာတဲ့အတွက်မမိတ်ဒေဂျာအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုကိုရရှိစေမှာဖြစ်ပြီးတော့ဂျပန်လေဒီတက်အနေနဲ့အခုလိုစီးရီးလေ့ကျင့်မှုတွေထပ်မံလှုပ်ဆောင်ပြီးလူထုကယုံကြည်အားကိုးရတဲ့တက်မတော်ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဇူဟာမာရာကစီးရီးလေ့ကျင့်မှုနဲ့ဆိုင်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီနေ့စီးရီးလေ့ကျင့်မှုမှာကွန်ပျူတာသေယူပို့ဆောင်တဲ့ C330 အမျိုးအစားလေယာဉ် CH447GA အမျိုးအစားပို့ဆောင်ရေးရဟတ်ယာဉ်တို့အပြင်ဂျပန်နိုင်ငံထုတ်မြေပြင်ကနေသင်္ဘောကိုပစ်တဲ့ဒုံးကျည်တွေအပါအဝင်ဒါဇင်နဲ့ချီတဲ့စစ်သုံးမော်တော်ယာဉ်တွေပါဝင်ခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံကိုလာရောက်ကြတဲ့ခီးသွားတွေအတွက်တသက်မမတ်ရဲ့အတွင်းတိသက်နေထိုင်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုတရုတ်စိုးရကတနင်္ဂနွေနေ့ကပယ်ဖျက်လိုက်ပါတယ်။ Zero COVID ခေါ် COVID ကင်းစင်ရဲ့မဟာဗျူဟာအရယောဂပိုးတွေ့တာနဲ့တိသက်နေထိုင်ကြရပြီးပိုးတွေ့သူဝင်းကျင်နေရာကိုပိတ်ဆို့ကတ်တတ်ခဲ့ပါတယ်။ဒီမူဝါဒဟာစီးပွားရေးကိုအထိနာခဲ့ပြီးတရုတ်နိုင်ငံတလွှားမှာမကြေမနက်ဖြစ်ခဲ့ရာကဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ ီမူဝါဒကိုပတ်ဖြတ်ပြီးတရုတ်နိုင်ငံကလာသူတွေတရုတ်နိုင်ငံကိုလာသူတွေအတွက်တည်သတ်နေထိုင်ရမယ်သတ်မှတ်ချက်မရှိတော့တဲ့အတိုင်းဘေကျင်းလက်စိတ်မှာနိုင်ငံတကာခရီးသည်တွေနဲ့ပြီးတွင်ခရီးသည်တွေကြားခွဲခြားထားတဲ့အတားအဆီးတွေကိုလည်းလေးစိတ်အားနာပိုင်းတွေကဖယ်ရှားလိုက်ပါတယ်တရုတ်နိုင်ငံတောင်ပိုင်းကကိုယ်ပိုင်အုပ်ချုပ်ရေးတပိုင်းရှိထားတဲ့ဟောင်ကောင်နဲ့တွာလာရေးအကန့်တ်တွေကိုလည်းအားနာပိုင်းတွေကဖယ်ရှားလိုက်ပြီးတဲ့နောက်အသွာလာတွေဖြစ်နေပါပြီလာမယ့်နှစ်လအတွင်းမှာဟောင်ကောင်ကနေတရုတ်ပြည်ကိုတွားချမဲ့ခရီးသွား၄သိန်း၁000ကျော်ရှိမယ်လို့ဟောင်ကောင်အင်္ဂါပိုင်းတွေကခန့်မှန်းထားကြပါတယ
်ပါကစ္စတန်နိုင်ငံကရေဘေးဒဏ်ခံရသူတွေကိုအကူအညီပေးဆိုင်ရာညီလာခံတစ်ခုကိုပါကစ္စတန်ရာရှိနေတဲ့ကုလသမဂ္ဂတို့ဂျနီဗာမြို့မှာကျင်းပနေပါတယ်ဒါဟာဥရုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့သဘာဝဘေးအန္တရာယ်တွေကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ရောကြီးပေးကိစ္စကိုစမ်းသပ်မဲ့စံပြအစီအစဉ်ဖြစ်မယ်လို့အများကယူဆနေကြပါတယ်ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလတုန်းကမိုးတဲထန်စွာရွာသွန်းပြီးတော့ရေခဲတောင်တွေအေးပျော်ကျလာတာကြောင့်တိုင်းပြည်တွင်းကပြည်내တော်များများမှာရေလွှမ်းမှုခဲ့တာလူပေါင်း၈သန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးတော့လူ1,800 လောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဥရုရာသီပြောင်းလဲမှုကြောင့်လို့အများကအပြစ်ဖို့နေကြပါတယ်ဒီညီလာခံကိုတက်လာတဲ့ပါကစ္စတန်နိုင်ငံကိုယ်စားလှယ်အဖွဲ့ကိုဝန်ကြီးချုပ်ရှဘတ်ရှာရက်ကဦးဆောင်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်တို့လည်းညီလာခံမှာစကားပြောကြဖို့ရှိပါတယ်ခင်ဗျာအစိုးရသတင်းတွေကိုဥတင်မောင်သန်းနဲ့ကျွန်တော်ရန်နိုင်လို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးသွားမယ်မြန်မာဒီမိုကရေစီရအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းအင်းစိန်အကျဉ်းထောင်ကနေလွတ်မြောက်လာတဲ့စာရေးဆရာထင်နှုန်းကတော့သူ့အနေနဲ့မြန်မာဒီမိုကရေစီရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ VOE ကိုပြောပါတယ်။မယင်ညနေတင်ဆက်မဲ့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာအပြည့်အစုံနားဆင်ကြည့်ရှုပါခင်ဗျာ
။မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါတယ်ကျမအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်ဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့ကလူငယ်ချမ်းသာနဲ့လွတ်မြောက်လာတဲ့စားရေးဆရာထင်လင်းဦးနဲ့ဆက်သွယ်မေးမြန်းထားပါတယ
်အဲ့မှာကတည်းက school နဲ့ဆက်ဆက်တဲ့ကလေးတွေကျတို့လွတ်သွားတာကိုဝင်လာတယ်ကျတို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျတို့ကနှုတ်ဆက်ကြဒါကျတို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ဇလုံးနေထဲမှာမျက်ရည်ဝိုင်းနေတယ်အဲ့တော့သူတို့ကကျွန်တော်တိုက်ထဲမှာကြံနေတယ်ကိုယောက်ရဲ့မိသားစုကြီးကဆရာရဲ့ဟောကျမမကျမယောက်ျားဟောကျမအဖေမပါဘူးလားလို့ကျင်ကျွန်တော်ယောက်ရဲ့လို့မေးတယ်ဆိုကျွန်တော်ဘယ်လိုရှင်းရမလဲဟောသူတို့ကတော့ဘယ်နည်းကြံနေလို့သူတို့ကတော့ဘာစင်းင်းမြဲမှာပါလို့လို့ကျွန်တော်ဘယ်လိုပြောမလဲတော့ဟိုကလေးတွေရဲ့မိသားစုကြီးကအပြေရောက်လာတဲ့အခါဆရာရဲ့ကျမသားလေးအခုတည်းကမလို့သေးဘူးလားဒါကသမီးလေးကိုလည်းမလို့ဒီလိုကျွန်တော်ကလို့ရှိရမှာတော့ကျွန်တော်ကဒီနေ့ကျွန်တော်ကိုထောင်လေးကညှို့လိုက်တာကိုပြောသလားအကျဘလို့ခံစားရလို့မေးတယ်ကျွန်တော်ရှက်တယ
်ဆရာတင်လင်းဦးအင်းစိန်ချင်းထောင်ကလွတ်လာတဲ့နေ့ဆက်သွယ်မေးမြန်းချိန်မှာပြောသွားတာပါသူကိုဆရာနာတိမ့်တဲ့နေ့ဖြစ်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အစောပိုင်းမှာနေအိမ်ကနေစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တာပါသူ့လိုပဲတချိန်နဲ့ဖန်စီခံရသူတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေအရက်သားအစိုးရဝန်ကြီးတွေဒီမိုကရေစီရေးလှုပ်ရှားနေသူတွေအမှုပညာရှင်တချို့လည်းပါဝင်ပါတယ်။သူတို့ကိုအင်းစိန်ရေးဂျီအိုင်စစ်ကြောရေးစခန်းမှာချုပ်ထားတာပါ။မတ်လ၁ရက်နေ့အင်းစိန်ထောင်မပို့ခင်စစ်ကြောရေးကာလ9ရက်တာကြာမြင့်ခဲ့တဲ့အတွေ့အကြုံကိုဆရာထင်လင်းဦးကအခုလိုပြောပါတယ
်။အဲ့မှာပြောမယ်ဆိုရင်10ပြ12ပြလောက်ရှိတဲ့အခန်းလေးထဲမှာထည့်တာကျွန်တော်တို့ခေါ်ရတာကိုကြည့်အောက်မှာကဟိုပိတ်ဆာကျူးနဲ့မျက်လုံးကိုတစ်ခါစီးတာဆွဲစီးလိုက်တယ်အဲ့ဒါဘာလဲဆိုဗျာဟိုမှာအားရီဘာရီပေါက်တဲ့အခါမှာအသားပေါက်တဲ့လူရဲ့မျက်လုံးကိုစီးတယ်လို့မျိုးအဝိစာနဲ့ဘဲနင်းပေါ့လုပ်လိုက်တယ်ပြီးတော့တခါကောင်းကိုအိတ်နဲ့ဆုတ်ပလိုက်တယ်ဟောဟိုကျူးပြီးတဲ့လူကိုဆုတ်တယ်လို့မျိုးဆိုတော့အဲ့ဒါဆုတ်ပြီးတော့မှလက်ကိုတခါတစ်ထိပ်ခတ်လမ်းလျှောက်လို့ဖို့တော့အဲ့မှာသွားပြီးတော့ဟိုကအစ်စ်ခံရတယ်ပေါ့ဗျာ
ဆရာထင်လင်းဦးဟာ2014ခုနှစ်မှာမဘာသာဘုံကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရပြီး2016ခုနှစ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာပြန်လည်လွတ်မြောက်လာခဲ့တာပါဒီတစ်ချိန်ထောင်တွင်းဖြတ်တန်းချိန်မှာအခက်ခဲဆုံးကာလကိုဆရာထင်လင်းဦးကအခုလိုပြောပြပါတယ
်ဒီ COVID လိုင်းတွေအားမြင့်လာတဲ့အချိန်ကာလပေါ့ဟာ COVID လိုင်းတွေ2020 2021အော်ကျွန်တော်ချစ်လာပိုင်းလောက်ပါပေါ့ဟမ်အရန်ဆိုးနေပြီဗျာအော်အရန်ဆိုးနေတဲ့အခါကျတော့ဘာဖြစ်လဲဆိုတော့အဲ့ဒီရက်မှာခြေကန်တော့ပြတဲ့လူတွေရှိတယ်ခြေကန်တော့ပြတဲ့လူတွေအမနာစီးတာချောင်းဆိုးတာပါညာဆိုးတဲ့လူတွေအကုန်လုံးကိုကိုဗစ်ဆက်စပ်နဲ့အဆောင်တစ်ဆောင်ထဲမှာအကုန်လုံးရောထားလိုက်တယ်သူတို့လည်းကျွန်တော်ကဆိုးရင်ရပြီလေဘာဆိုးရင်ရလဲဆိုတော့တကယ်ဖြစ်တဲ့လူဘယ်နှယောက်ရှိလဲမဖြစ်တဲ့လူကဘယ်နှယောက်လဲရောထားလိုက်မှဖြစ်မဖြစ်တဲ့လူတွေကကူတော့မှာပေါ့ကိုဗစ်နဲ့ပတ်သက်တဲ့အတုံးအဆောင်ပစ္စည်းကမရှိဘူးဥပမာ mask မလုံလောက်ဘူးမလုံလောက်တယ်မဟုတ်ဘူးမရှိဘူးအဲ့ထောင်ထဲကနေပြီးတော့တရားရုံးကိုထွက်မှာပြန်ဝင်မှာဘယ်မလဲ mask ဘယ်မလဲဟိုလက်အိတ်ဘယ်မလဲလက်စည်းရဲ့ဆက်ပြားဟိုလက်စည်းရဲ့ဆက်ပြားအရေးဥဒ္ဒေအချင်းတို့အပေါ်လုံးမှားယူရတယ်အတိမှကျွန်တော်ကဗာကျူးကျူးတင်ရလဲဆိုတော့ဆရာကျန်မိတင်မယ်နော်ကျွန်တော်ကျူးကျူးဟုတ်လားကျွန်တော်တို့အဲ့လိုကိုမိသားစုတွေကိုနဲ့ပတ်သက်တဲ့သူတွေဇီကနေပြီးအလူခံပြီးသွင်းတဲ့ပစ္စည်းတွေကိုလက်ခံပေးတာကိုတောင်းမှပဲကျွန်တော်ကကျေးဇူးတင်ရသေးတယ်။အဲတော့ကျွန်တော်တို့ကလည်းအဲဆိုအပေါ်ကနေထားကြည့်ခဲ့ကောင်းဝေးရတယ်။မျက်နှာမှာမတ်စတာရတယ်။ပြီးရင်ကောင်းမှာအဲလိုဟက်ကာပါကျွန်တော်တိုက်ရတယ်။ဟိုအခါတော့လက်အိတ်တွေစိုးရတယ်။အဲလိုနဲ့ကျွန်တော်ထွက်ရတယ်နေဘူးကြီးထဲမှာ။
ကျားတို့ထောင်ထဲမှာရှိတဲ့အချိန်မှာနှစ်ပေါင်း30အတွင်းပထမဆုံးကျိုးပေးတက်ခဲ့တဲ့ဒိဋ္ဌာရီဖြစ်ခဲ့လေသူတစ်ပြင်ကိုချင်မီနဲ့ကိုဖြိုးစီရတော့ပါဝင်နောက်ထပ်နှစ်ဦးပေါ့နော်ဆိုဆရာတို့အဲ့တဲ့တင်ကိုဘလို့တည်ရလဲဆရာတို့အဲ့တဲ့တင်တည်ရအချိန်မှာဆရာရဲ့ခန်းစားချက်ဘလို့ရှိလဲဆရာအဲ့အချိန်မှာ
အဲ့တဲ့တင်တည်ပြီးနေတာလူကယူးသွားတာပေါ့ဗျာဘာလုံးလုံးတော့မရှိဘူးဘလို့တည်လဲဆိုရင်တော့သတင်းစာထဲမှာတည်တာပေါ့သတင်းစာရှင်းလင်းပွဲမှာတည်တာပေါ့သတင်းစာရှင်းလင်းပွဲသတင်းစာကိုကျွန်တော်တို့ဖတ်ရတယ်ဂျီမီနဲ့ဒီရတော်ကိုလှုပ်လိုက်တယ်ဒါပေမဲ့တခုရှိတာကအဲ့ဒီရက်မှာဗျာအဲ့ဒီရက်မှာထူးထူးခြားခြားပေါ့သူကထောင်ထဲမှာမလုပ်လဲဆိုတော့တရားဖွင့်တယ်လို့ဟိုအဲ့လိုမျိုးဟိုပေါ့ဗျာအတန်ကြီးချက်ဖွင့်တာပေါ့အကျယ်ကြီးပဲဗျာဟိုထူးတယ်ဆိုတော့ပြီးရဲ့ဗျာပြောမယ်ဆိုရင်အဲ့ဒါကိုမပြောပြတတ်ဘူးအတန်ကြီးကတော့တအားကျနေတယ်နော်ဟိုရေဒီယိုအတန်ဖွင့်ထားတယ်လို့မျိုးအတန်ကြီးချက်ဖွင့်ထားတယ်လို့အတန်အကျယ်ကြီးကြားတယ်ဒါပေမဲ့တခုခုဖြစ်တယ်ထူးတယ်ဆိုတော့ပြီးတယ်ဒါပေမဲ့ဘာလဲဆိုတော့ကျွန်တော်မသိဘူးအဲကျွန်တော်တို့သိလိုက်တာကအဲ့တရင်စာရှင်းလင်းပွဲအကြောင်းတရင်စာထဲမှာပါလာတဲ့အချိန်မှာကျွန်တော်သိရတာသိရတယ်ကလူလူလှုပ်လိုက်တယ်လှုပ်လိုက်တယ်ဟောဘာကြောင့်လှုပ်တယ်ဘာဖြစ်တယ်များဖြစ်တယ်ပေါ့ဗျာကျွန်တော်အနေနဲ့ကဘလူးမလက်ခံနိုင်ခြင်းမရှိတဲ့ကိစ္စဟုတ်တရားစီရင်မှုဆိုတဲ့ကိစ္စတရားစီရင်မှုဆိုတာကဆွဆွဲသူရယ်ဆွဆွဲခံရသူရယ်တရားဆုံးချက်မဲ့သူရယ်ဆိုပြီးတော့ရှိရမယ်ဗျာအပြည့်အဲ့ဒီဆိုဆွဲတဲ့ကိစ္စကအများပြည်သူရဲ့ရှေ့မောက်မှာဖြစ်ရမယ်ဗျာကျွန်တော်ကအဲ့ဒီအဲမှာအများပြည်သူရဲ့ရှေ့မောက်မှာစစ်ဆေးမှုဆိုတဲ့ကိစ္စမှာချုပ်ရွေးနေလို့ကျွန်တော်မြင်တယ်ဟုတ်ပြီးတော့ဒီဒေတာကိုပြီးလိုက်ရဆိုတဲ့ကိစ္စကအာနာထင်းထင်းငယ်ဆိုတဲ့အစိုးရတည်းရဲ့ပြောမှဆိုရင်ဗျာ short term ပေါ့ short term government အခုရဲ့လက်ထက်မှာလွတ်သွားဖို့လိုအပ်လို့လားဟိုအယူခံဝင်ဆိုတဲ့ကိစ္စတွေရောဒါမှမဟုတ်တခုခုပေါ့ဗျာ legally ပေါ့အဲ့ဒါတွေကိုဆောက်ဆိုင်မှုအတွက်အချိန်ပေါ်ပေးတယ်ဟုတ်လားနော်ဒါပေမဲ့တော့ကျွန်တော်အခုပြောနေတာကျွန်တော်ခံစားချက်ကိုပဲပြောတာဟိုကျွန်တော်သိကြဘယ်ဟိုအကြောင်းအရာတွေကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်ဖြစ်ခဲ့မကောင်းဖြစ်ခဲ့မကောင်းတာကနာမည်မတက်နဲ့ဂျင်းမီနဲ့ချူးစီရတော်ဆိုတဲ့ကိစ္စကြောင့်မဟုတ်ဘူးဒီလူတွေကကျွန်တော်နဲ့အမတန်ရင်းနှီးခင်နေတယ်အဲ့တော့ပုံပုံဇွဲလို့ဖြစ်မှာတခြားလူတွေမှာဖြစ်ရင်လည်းပဲကျွန်တော်အဲ့ဒီမဲ့ခံစားရမှာ
ဆရာအဲ့တော့ဆရာကိုဆွဲတဲ့ပုံမှန်နဲ့ဆရာအဲ့ဒီထောင်ထဲမှာကိုတရားစီရင်ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံပြောပြပါအောင်ရှင
်တရားစီရင်ကတော့ပြောမယ်ဆိုလို့ရှင်ပြဿနာကဘာလဲဆိုစာဖတ်ကြရတာပဲအဲ့တော့မဟုတ်လေကျွန်တော်တို့မှာကဘာလဲဆိုညင်းလို့မရမဟုတ်ပါဘူးလို့ပြောတယ်ဆရာကကျွန်တော်ပြောသလိုပေါ့ခင်ဗျားတို့ကျွန်တော်ကိုလာဖတ်တာဖေဖော်ဝါရီ10ရက်နေ့ခင်ဗျားတို့ဆွဲတဲ့ပုံမှန်ကဖေဖော်ဝါရီ10ရက်နေ့နောက်ပိုင်းညမှာထုတ်တဲ့ပုံမှန်ဥပဒေအဲ့လိုဆွဲလို့ရလားလို့ကျွန်တော်မေးတယ်မဟုတ်ဘူးကျွန်တော်ဗီဒီယိုဖိုင်အခုတည်းရှိနေလို့ပြော အဲ့ဒါကတရားဝင်မှတ်တမ်းမှာရှိလားမရှိလားကျွန်တော်မသိဘူးဒါမရှိမဲ့ထင်ပါတယ်နော်နောက်ပြီးတော့ကျွန်တော်ပြောတာသူတို့ကပါလဲဆိုဥထင်းငယ်ဦးကဗီဒီယိုရိုက်ဗီဒီယိုလိုက်လွှင့်နေတဲ့အတွက်ဖမ်းဆီးခဲ့ပါတယ်ကျွန်တော်ချက်ချင်းထကြံကုန်တယ်မဟုတ်ဘူးဗီဒီယိုလိုက်လွှင့်လို့ခင်ဗျားတို့လာဖမ်းတာမဟုတ်ခင်ဗျားတို့လာဖမ်းလို့ချုပ်ဗီဒီယိုလိုက်လွှင့်တာပြောမယ်ဆိုရင်ဒီပြဿနာကိုစတာခင်ဗျားတို့ကအရင်လုပ်တာခင်ဗျားတို့အရင်လုပ်လို့ကျွန်တော်တုံ့ပြန်တာတော်တော်ပါပြည်လေမရဘူးဗျမရဘူးကျွန်တော်ကဘုတို့သတိတရားမှာလဲအဲ့ဒါကိုကျွန်တော်တို့အပေါ်မှာအဲ့လိုမျိုးဟိုဘက်ဂိတ်နဲ့နောက်ပြန်တရားဆွဲဆိုပါတယ်လို့ကျွန်တော်တို့ကဘုတို့ကိုကျွန်တော်ကပြောရမှာဘယ်မလဲကျွန်တော်တို့ဘက်ကနားထောင်ဝေးမဲ့အများကြီးတို့ဘယ်မလဲကျွန်တော်တို့ဘက်ကနေပြီးတော့မှန်ဤမှားဤအပြစ်ရှိမဖြစ်ဤဆိုတော့ဆုံးပြတ်မဲ့ဂျူရီခေါ်ဖွဲ့ဘယ်မှာလဲအခုကျတော့ဘာလဲဆိုတော့ဆွဲဆိုတဲ့တရားဆွဲဆိုတဲ့တရားလို့ရှိနေရလဲဟိုပြောမယ်ဆိုလို့ရှိရင်အခုလက်ရှိကောင်စီအစိုးရရဲ့လက်အောက်မှာရှိတဲ့တရားရေးအဖွဲ့အစည်းဒုတိယမရှိဘူးတရားသူကြီးဆိုတဲ့အဖွဲ့အစည်းကလည်းလက်ရှိဒီအောက်မှာပဲရှိတယ်ဘယ်မှလဲညကျွန်တော်တို့အတွက်ညှ့တတ်တဲ့တရားစီရင်မှု
အဲ့တော့ဆရာကိုအဓိကသူတို့ချလိုက်တဲ့ပုံမှာဘယ်ပုံမှာနဲ့ဆွဲချက်တင်ဆရာကိုဘယ်ချိန်လောက်မှချလိုက်တာလဲရှင
်ကျွန်တော်ထင်တယ်ကျွန်တော်တို့ရက်တွေကတော့တေချာပုံမှာမရှိတော့ March 29လောက်မှာဖြစ်မှာ
အဲ့လိုချလိုက်တော့အဓိကဆရာကဘာသူတို့ဘာပုံမှားကြီးတက်လာ
ပုံမှားငန်းငါ dash ကကြီ
းဆရာလွတ်လာပြီဆိုတော့အခုလိုအခြေအနေမှာပေါ့နော်ဆရာဒီအနာဂတ်အတွက်ကိုဆရာဘာတွေများလှုပ်သွားမယ်လို့ဆရာစဉ်းစားထားပါလဲရှင
်ကျွန်တော်လှုပ်မယ့်အလုပ်ကကျွန်တော်အရင်လုပ်နေတဲ့အလုပ်တွေပါပဲဟောဘာလို့ဆိုဒီထက်လည်းဟိုဘာမှကျွန်တော်တင်းဆောင်ပြောင်းတော့ကျွန်တော်ကဒီလမ်းကြောင်းကိုမလျှောက်ခင်နေရဆိုတော့ပြောခဲ့လို့ပဲငါလျှောက်မယ့်လမ်းကမှန်ရဲ့လားလို့ကျွန်တော်အမြဲကြည့်တယ်ငါရှောက်မဲ့လမ်းရမှန်ရဲ့လားငါတွားမဲ့လမ်းမှန်ရဲ့လားကျွန်တော်အမြဲတမ်းကြည့်တယ်မှန်ပြီဆိုတဲ့အချိန်မှာကျွန်တော်ရှောက်တယ်ကျွန်တော်မှန်ပါပြီလို့ဆုံးဖြတ်ပြီးရှောက်တဲ့အချိန်မှာတော့ကျွန်တော်ပြန်လှည့်စီရအောင်မရှိတာပြောချင်တာကကျွန်တော်အခုလုပ်နေတဲ့ကိစ္စတွေကကျွန်တော်တဘောရတဲ့အတွက်လုပ်နေတာမဟုတ်ကျွန်တော်သားနဲ့ရွယ်တူကလေးတွေတနိုင်ငံလုံးကကျွန်တော်သားနဲ့ရွယ်တူကလေးတွေအဲကျွန်တော်သားနဲ့ရွယ်လူကလေးတွေကနေမွေးလာမယ်နောက်ထပ် generation သူတို့တွေသူတို့အိမ်မှာသူတို့စိတ်ချလက်ချအိတ်ကြပါစေသူတို့တွေသူတို့အိမ်မှာစိတ်ချလက်ချအိတ်ကြပါစေနောက်နေ့မနေ့မှာငါတို့ကိုဘယ်အာဏာသိမ်းတဲ့အစိုးရကလာဖမ်းမလဲဆိုတဲ့ခံစားချက်နဲ့အေးကြီးမပြတ်ကြပါစေနဲ့အဲ့ဒီအတွက်ကျွန်တော်လုပ်နေတယ်ကျွန်တော်ဆက်လျှောက်မယ်လမ်းကလူတိုင်းလူတိုင်းဒီလွတ်လပ်စွာပြောဆိုနေတိုင်းရေးတာလောက်ကင်ချတော့ရှင်ကြီးကိုကိုယ်နော်နေတိုင်းပိုင်ကိုမိအိမ်မှာကိုစိတ်အေးချမ်းသာစွာဘယ်အစိုးရဆိုတဲ့လူတွေရဲ့ဖန်ဆင်းခြင်းထိမ့်သိမ်းခြင်းဆိုတာတွေကမှစိုးရိမ်စရာမလိုဘဲနဲ့နှစ်နှစ်ကြိုက်ကြိုက်အိပ်ပျော်နိုင်တဲ့ဘဝနေနိုင်ရဖို့အတွက်ကျွန်တော်ကြိုးစားခဲ့ပါတယ်အခုလည်းကြိုးစားပါမယ်နောက်လည်းကြိုးစားပါမယ်
ဆရာထင်လင်းဟုပြောသွားသလိုပါပဲမြန်မာပြည်သူပြည်သားအလုံးဖိနှိပ်အုပ်ချုပ်မှုအောက်ကနေလွတ်မြောက်နိုင်ကြပါစေရှင်။နောက်တစ်ပတ်မှာတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်2022ခုနှစ်အတွင်းအဆိုးရွားဆုံးဖြစ်ရပ်တွေကလက်ရက်ကုန်းစာတင်ကြောင်းကိုစစ်တပ်ရဲ့ပစ်ခတ်မှုကြောင့်တေဆုံးသွားတဲ့ခုနှစ်တန်းကျောင်းသားတဦးရဲ့ဖခင်ဖြစ်သူရင်တွင်ပြောကြားချက်တွေကိုနားဆင်ရမှာပါ။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။ကျမအင်ဂျင်နီယာမရှင
်ပြီးခဲ့တဲ့ရက်ပိုင်းကအင်းစိန်ကျင်းထောင်ကပြန်လည်လွတ်မြောက်လာခဲ့တဲ့စာရေးဆရာထင်လင်းဦးကိုဆက်သွယ်မိုင်းညနိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ဖြစ်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုတခါတော့ရိုဟင်ဂျာရင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မြန်မာနိုင်ငံကရန်ကုန်မြို့ပါဝဲမြို့အတော်များများမှာရိုဟင်ဂျာမွတ်စလင်တွေအစုလိုက်ပြုံလိုက်မကြာခဏဆိုးသလိုဖမ်းဆီးခံရတဲ့အနေအထားကအင်မတန်ဆိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်လာနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာတွေဟာသူတို့ဘဝရည်ရှည်နေထိုင်ရည်ရည်နဲ့အနာဂတ်အတွက်အာမခံချက်မရှိတာရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ပါအထူးစိုးရိမ်ရတာမို့အခုလိုနီလန်းပေါင်းစုံသုံးပြီးတော့နေရက်ကနေစွန့်ခွာထွက်ပြေးဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဒီလိုစွန့်ခွာထွက်ပြေးနေကြခြင်းလမ်းခီးမှာအစုလိုက်ပြုံလိုက်ဖမ်းခံရတာတရားဆွဲဆိုထောင်ချခံရတာနောက်ဆုံးအသက်ခံရတဲ့အထိကြုံရတဲ့အန္တရာယ်အထိဒီအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ရိုဟင်ဂျာတွေကပြောပါတယ်အကြောင်းစုံကိုတော့မဆူမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရိုဟင်ဂျာမွတ်စလင်တွေဟာသူတို့နေထိုင်တဲ့ရခိုင်ပြည်နယ်မြန်မာနိုင်ငံတဲကရောသူတို့လက်ရှိခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကပါနီလန်းပေါင်းစုံတုံးပြီးတော့ထိုင်းနိုင်ငံမလေးရှားနိုင်ငံအင်ဒိုနီးရှားစတဲ့ပြည်ပနိုင်ငံတွေစီကိုကုန်းလန်းရေလန်းတွေကနေဆွန့်ခွာပြီးတော့ထွက်ပြေးနေကြတာဖြစ်ပါတယ်ဒီလပိုင်းညီတွေမှာပဲမြန်မာနိုင်ငံတွင်းကအေယာဝတီတိုင်းရန်ကုန်တိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်စတဲ့မြို့နယ်တော်တော်များများကခရီးလမ်းဂိတ်တွေမှာတားဆီးစစ်ဆေးမှုတွေကနေအစုလိုက်အပြုံလိုက်ဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမြန်မာပြည်တွင်းမှာပဲဖမ်းခံရပြီးတော့ပုံမှန်မျိုးစုံတက်ထောင်ချအပြစ်ပေးတာမျိုးတွေလည်းရင်ဆိုင်နေကြရပါတယ်ရိုဟင်ဂျာတွေပေါ်မှာသွာလာခွင့်ကန့်သက်ချက်တွေရှိနေတဲ့ရခိုင်ပြည်နယ်တွေကနေပွဲစားတွေကနေတဆင့်ခရီးသွာလာခွင့်ညှိနှိုင်းပြီးပြီဆိုတဲ့အာမခံချက်တွေနဲ့ထွက်ခွာပြီးခဲ့ကြတဲ့နောက်မှာတော့အခုလိုမျိုးလမ်းခီးတွေမှာအစုလိုက်အပြုံလိုက်အဖမ်းခံခဲ့ရတာလို့ရခိုင်ပြည်နယ်မောင်နှုံးမှာနေထိုင်ခဲ့မှုတွေလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလေးဒုက္ခသည်စခန်းအမှတ်1ကရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကရှင်းပြပါတယ
်ဒီလိုတွေကအများဆုံးသွားနေတာအဲဒီဟိုရာသီတောင်မြို့နယ်မှာသူတို့ကအဓိကဖွေးစားတွေရှိတယ်အဲ့ဒီဖွေးစားတွေကရာသီတောင်မြို့နယ်ကနေစစ်တွေကိုသူတို့ကခေါ်ဆောင်သွားတယ်အဲသူတို့ကပွဲစားတွေကဒီလူတွေကိုအငင်းမြို့လိန်ရပြီးတော့ကျုပ်ဆိုတယ်အာကနာပွဲစီနဲ့ကျွန်တော်တို့ကယူနိုင်တာပြီးပြီခင်ဗျားတို့လိုလိုလာလာသွားလို့ရတယ်ဆိုပြီးတော့ပွဲစားတွေကအငင်းမြို့လိန်ရကျုပ်ဆိုပြီးတော့လူတွေသွက်ဆောင်ဆောင်သွားခြင်းဖြစ်တယ်အများစုကတော့ဒီထုံကုန်းလိန်ကနေတော့လကောင်းအင်းလိန်ကနေတော့လကောင်းသူတို့ကမြန်မာပြည်ဒေသကိုသူတို့ကတုတ်ဖတ်ကြတယ်အမလင်းကြီးမှာဌာနအဖွဲ့စီနဲ့သူတို့ကဒီလေမို့မရှိတဲ့အတွက်ကြောင့်သူတို့ကဖန်စီဆိုင်ရတော့စီတော့ဖွေးစားတွေကအဲကြောက်ကြတာကျွန်တော်တို့တားခဲ့ရတယ
်ဒီရိုဟင်ညာမွတ်စလင်တွေကမြန်မာပြည်ထဲမှာလဲလွတ်လွတ်လပ်လပ်သွားလို့မရဘူးသူတို့တွေ့တယ်ဆိုရင်လဲခိုးဝင်ဘင်္ဂလီတွေလို့သုံးပြီးတော့မှဖမ်းပြီးတော့သူတို့တရားဥပဒေနဲ့အရေးယူတာတွေဖမ်းတာတွေတရားစွဲပြီးထောင်ချတာတွေရှိတယ်ဆိုတော့ဘယ်လိုနေရာတွေကနေပြီးတော့ဘယ်ဘက်တွေကိုသွားတယ်ဆိုရင်တရားမဝင်ခရီးသွားတာတွေလို့တတ်မှတ်ပြီးတော့အဖမ်းဆီးခံရတာလေးရှိလဲပေါ့နော်ပြီးတော့ခုကူးကြော်မြင့်ကိုနိုင်ကလည်းရခိုင်ပြည်နယ်ထဲမှာနေခဲ့တာဆိုတဲ့ခါကျတော့ဘလို့တားမြစ်ချက်တွေရှိလဲပေါ့နော်အထူးသဖြင့်နေမကြော်ရဘူးဆိုတဲ့တားမြစ်ချက်တွေကဘလို့စီကန်းချက်တွေကိုထုတ်ထားတာလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်တို့ရူဟင်ဂျာမွတ်စလင်တွေကဒီမြန်မာနိုင်ငံသားဖြစ်ရတဲ့ကျွန်တော်တို့နိုင်ငံအတွင်းမှာကျွန်တော်တို့အတဲ့ကျွန်တော်တို့အဓိကအချင်းကျွန်တော်တို့ရူဟင်ဂျာလူမျိုးအတဲ့ခံတဲ့မောင်ညိုသူတို့ကတတ်မဲ့ထားပါလေ။ဒီနေ့တကူကနေတကူသွားတယ်ဆိုရင်အတောတာမပါဘူးရှိပြီးတော့သမီးရေရှာနဲ့ဒီကလေးရှိပြီးတော့ပေါ်ဆူပြီးကျွန်တော်တို့ကိုဖန်စီပေါင်ချတာရေ။အဲခက်ချင်းမှသူ့လောက်တာရေကျွန်တော်ကအငဲထွက်နေရပါလေ။
အဲ့ဒီလိုမျိုးရိုဟင်ညာတွေဟာသူတို့ထွက်ပြေးတဲ့လန်ဒခီတလျှောက်ဒေသခံအာဏာပိုင်တွေရဲ့ဖမ်းခံရတာရှိတယ်လို့တရားစွဲဆိုထောင်ချခံလိုက်ရပြီးတဲ့နောက်ထောင်နေထဲမှာပဲကလေးငယ်တွေအပါအဝင်အမျိုးသမီးတွေပါစိုးဝါးလာတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်ပြည်နယ်မောင်နှုံးမြောက်ပိုင်းမှာနေထိုင်ခဲ့မှုတွေဘာလူခါလေးဒုက္ခသည်စခန်းအမှတ်9ကရိုဟင်ညာဒုက္ခသည်ဦးမမောင်ကလည်းပြောပြပါတယ
်စစ်ထေဘက်ကနေရင်ကုန်ဘက်ကိုရောက်ကြတော့ယာဝတီတိုင်းဘဲကိုရောက်ကြတော့ခင်းချင်းနေလို့မွင်းချင်းနေမလာမြိုင်တွေကိုရောက်ကြတော့အဲမှာတခြားဌာနအဖွဲ့စီကဖန်စီပြီးတော့သူတို့ကိုအဲတောင်းချတာရှိတယ်အဲလိုအများကြီးကကိုကဖြစ်ဖို့နေတာကိုတွေ့ရတယ်ထောင်တဲမှာဆိုရင်လည်းအခုမြန်မာနိုင်ငံတိုင်းချင်းဖြီနေအတိတ်ဒီမှာလူတွေကအများကြီးဟိုကကလေးတုံငယ်မိန်းကလေးတွေအပါဝင်ပေါ့ဩအများကြီးလူပေါင်း1000ကျော်ကိုကဖန်စီခံနေရတာကိုကျွန်တော်ကထွင်မြင်ရတယ်ကြားသိနေရပါတယ်
တကယ်တော့ရိုဟင်ညာတွေဟာဆယ်စုနှစ်တည်းနဲ့ခြိပြီးတော့မြန်မာနိုင်ငံထဲမှာလွတ်လပ်စွာခရီးသွားလာခွင့်မရှိတဲ့တင်းကျပ်တဲ့ဟန်တားမှုတွေနဲ့နှိရှေလာများရင်ဆိုင်ခဲ့ကြရတာပါဒီလိုကန့်သတ်မှုတွေကြားတဲ့ကပဲအရေးဆိုပြီးတော့လမ်းခရီးတလျှောက်လမ်းမမြင်ကမ်းမမြင်ပင်လယ်ပြင်တွေမှာအသက်အန္တရာယ်ထိခိုက်လောက်တဲ့အထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတဲ့အနေအထားတွေနဲ့ရင်ဆိုင်နေရပေမဲ့ဘာကြောင့်သူတို့အသက်ပေးပြီးတော့အဝေးကိုထွက်ပြေးနေကြရပါသလဲ
ရိုဟင်ညာလူမျိုးတွေကယနေ့ရချင်းရချင်းကျွန်တော်ကကြက်ကြဆက်ဆယ်မှုရှင်းနေမှုမျိုးကကျွန်တော်တို့ခံခဲ့ရတဲ့လူနည်းစုတစုဖြစ်ပါတယ်ဒီလိုတွေကလည်းရတိုင်းရဲ့အလုံးစုံရရတဲ့အနေအထားမှာရှိနေတဲ့အခြေအကြောင်းဒီလိုတွေကမိမိကိုအသေးကိုကယ်ဆယ်တဲ့မြန်မာပြည်ကနေတဖြစ်မလေးရှားအင်ဒိုနီးရှားထိုင်းတွေကိုသွားပွားနေတာကိုကျွန်တော်ကကြားသိနေရပါတယ်
င်းမြင်နေရပါတယ
်လူခွေချိုးပေါက်ခံနေရတဲ့ရိုဟင်ညာတွေအတွက်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းအပါအဝင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကထိရောက်လက်တွေ့ကြတဲ့ကူညီဆောင်ရွက်မှုတွေနဲ့ပေးနိုင်တဲ့နီလန်းကိုအမြန်ဆုံးရှာပါလို့ရိုဟင်ညာဒုက္ခသည်တွေကအကြံပြုပါတယ်ဒီသတင်းပတ်အတွင်းမှာကိုပဲမြန်မာနိုင်ငံအတွင်းမှာ AR တိုင်းရန်ကုန်တိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်တနင်္သာရီတိုင်းစတဲ့မြို့နယ်တော်တော်များများမှာကလေးငယ်တွေပါဝင်အမျိုးသမီးတွေနဲ့လူငယ်တွေပါတဲ့ရိုဟင်ညာတွေအစုလိုက်အပြုံလိုက်နေအိမ်တွေထဲမှာခရီးလမ်းစစ်ဆေးဂိတ်တွေမှာဖမ်းဆီးထိန်းသိမ်းခံရသလိုပြီးခဲ့တဲ့2022ခုနှစ်တုန်းကလည်းရန်ကုန်တိုင်းလှေကူးမြို့နယ်တွေကတပင်းရွှေထီကားလမ်းမဘေးမှာရိုဟင်ညာမွတ်စလင်တချို့အစုလိုက်အပြုံလိုက်အသက်ဆုံးနေတာကိုတွေ့ခဲ့ရပါတယ်ရှင
်မဆုမွန်ပြောပြသွားတာပါခင်ဗျာမကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဒီအမေရိကန်တန်ကနေ2023ခုနှစ်ဇန်နဝါရီ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းပုံမှန်တင်ဆက်ပေးနေကြကမ္ဘာမြန်မာမီဒီယာမြင်ကွင်းဂျန်မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်2023ခုနှစ်ရွေးကောက်ပွဲကို NUG နဲ့တိုင်းသာလက်နက်ကိုင်အင်အားစုတွေကလက်မခံသလိုမြန်မာအရေးဖြည့်ရှင်းဖို့နိုင်ငံတကာကလည်းတညီတညာတည်းရပ်တည်လာကြပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုပြည်သူတွေရဲ့တရားဝင်အစိုးရအဖြစ်ကမ္ဘာကအတိအမှတ်ပြုဖို့တိုင်းသာတော်လှန်ရေးလက်နက်ကိုင်အင်အားစုတွေတသားတည်းတတန်လည်းဖြစ်တယ်လို့ပြသဖို့လိုအပ်ပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုတော့စောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ပြပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ2023မှာ NUGတိုင်းဒေသနဲ့ကိုင်းအင်အားစုများနဲ့တော်လှန်ရေးအင်အားစုများတသားတည်းတတန်တည်းရှိကြောင်းပြသနိုင်ရန်လိုအပ်တဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2022နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးလှုပ်လှုပ်ရှားရှားနဲ့အသည့်ဖြစ်ပေါ်တိုးတက်မှုတွေကိုသတင်းမီဒီယာတွေမှာမြင်တွေ့ခဲ့ရပါတယ်။နိုဝင်ဘာလအတွင်းကပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲမှာမြန်မာရေးဘုံသဘောတူညီချက်5ရပ်ကိုပြန်လည်သုံးသပ်ခဲ့ပြီးဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်ဖို့အချိန်ကာလသတ်မှတ်မယ်မြန်မာအရေးမှာတက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံသွားမယ်လို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ခဲ့ပါတယ်ဒီဇင်ဘာလအတွင်းမှာတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့မှာပြုလုပ်ခဲ့တဲ့အာဆီယံ EU ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာ EU ခေါင်းဆောင်တွေအနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးနှစ်ဦးကိုတရားဝင်ဖိတ်ကြားတွေ့ဆုံခဲ့တာဒေါ်အောင်ဆန်းစုကြည်နဲ့တကွဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားများအားလုံးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံအတွင်းမှာအကြမ်းဖက်မှုတွေရပ်တန့်ဖို့ဆိုတဲ့အချက်တွေပါဝင်တဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တမိုင်းဝင်ဆုံးဖြတ်ချက်ထွက်ပေါ်လာတာကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့မရှိမနှောင်းမှာပဲ NUG, NUCC, CRPH, PDF နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုအကူအညီပေးမယ်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားကာကွယ်ရေးလုံခြုံရေးအဲ့ဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုခဲ့တာစတဲ့သတင်းတွေဟာမြန်မာနိုင်ငံရေးအတွက်ထူးခြားပြီးအရေးပါတဲ့ရလဒ်တွေလို့ဆိုနိုင်ပါတယ်
။2023နှစ်စန်းဇန်နဝါရီလတရက်နေ့မှာအမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ပြည်သူတော်လှန်ရေးဆိုင်ရာကြေညာစာတမ်းလို့နာမည်ပေးထားတဲ့ NUCC နဲ့ NUG တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာ Federal Democracy ပြည်ညင် Federal Democracy Charter ဟာ ဒေါ်လာရေးအင်အားစုတွေရဲ့ပုံနိုင်ငံရေးသဘောတူညီချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုကိုတည်ထောင်မယ် Federal ပြည်ထောင်စုတက်မတော်ကိုတည်ဆောက်မယ်အသွင်ကူးပြောင်းရေးကာလတရားမျှတမှု Transitional Justice ကိုဖော်ဆောင်မယ်စစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုလက်မခံဘူးလို့ဖော်ပြထားတာတွေ့ရပါတယ်ဒါပေမဲ့ NUCC နဲ့ NUG တို့ရဲ့ပူးတွဲထုတ်ပြန်ချက်မှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပါဝင်လက်မှတ်ရေးထိုးထားတာတော့မတွေ့ရပါဘူ
းအာဏာသိမ်းစစ်ကောင်စီကလည်း2022နှောင်းပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့နဲ့တွေ့ဆုံက2008ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုသတင်းတွေထဲမှာတွေ့ရပါတယ်။မဲစင်းပြုစုဖို့ပရာဟိတအဖွဲ့တွေကိုစစ်ကောင်စီတုံးဖို့ပြင်နေတယ်ဆိုတဲ့သတင်းတစ်ပုဒ်ကိုဒီဇင်ဘာလ29ရက်နေ့ BBC သတင်းမှာဖော်ပြထားပါတယ်။အဲ့ဒီသတင်းမှာ2023မှာပြုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲအတွက်မဲစင်းပြုစုဖို့စစ်ကောင်စီကပရာဟိတအဖွဲ့တွေကိုစီရင်လာတယ်လို့မဲစင်းကောက်ယူတင်နန်းပေးတာတွေလည်းပြုလုပ်လာတယ်လို့ပရာဟိတအသင်းတွေကပြောတယ်လို့ဆိုပါတယ်။ဇန်နဝါရီလ2ရက်နေ့ VOE သတင်းမှာလည်းရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်အတွင်းကြိုတင်ပြင်ဆင်မှုတွေလုပ်နေဆိုတဲ့သတင်းကိုဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲအတွက်လာမယ့်ဇန်နဝါရီ9ရက်နေ့ကစပြီးမဲစင်းတွေကောက်ယူသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဦးလသိန်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားတယ်ဆိုတဲ့အကြောင်းကိုဖော်ပြထားတယ်လို့2023ရွေးကောက်ပွဲနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့သဘောထားကိုလည်းဖော်ပြထားပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ထွေထွေတွင်းမှုဦးမျိုးကျော်က VOA ကိုအခုလိုပြောကြားခဲ့ပါတယ်
။အခုလည်းရွေးကောက်ပွဲကိုအကြောင်းပြပြီးအာဏာသိမ်းတယ်သူတို့ကထိန်းတယ်လို့ပြောတယ်။ဘာပဲသိမ်းတာပဲဖြစ်ဖြစ်ထိန်းတာပဲဖြစ်ဖြစ်ဒီဟာကတရားမဝင်ပါဘူး။အဲ့ဒီအတွက်မှာသူတို့လုပ်တဲ့ရွေးကောက်ပွဲဆိုတာလည်းအတူယောင်ရွေးကောက်ပွဲလာဖြစ်နေ။သူတို့အာဏာရရေးအတွက်အာဏာဆက်ပြီးတော့ချုပ်ကန်သွားရေးအတွက်လုပ်တဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်မှာကျွန်တော်တို့ပါတီအနေနဲ့ကတော့ရွေးကောက်ပွဲဝင်လေအကြောင်းမရှိပါဘူးလို့ပြောရှင်ပါတယ်။
အာဏာသိမ်းစစ်ကောင်စီဟာသူ့အတွက်တရားဝင်မှုရရှိရေးနဲ့နိုင်ငံရေးထွက်ပေါက်အတွက်2023ရွေးကောက်ပွဲကိုအခြေအနေမပေးတဲ့ကြားကဇွတ်လုပ်ဖို့ကြိုးစားနေတယ်လို့နိုင်ငံရေးအကြက်ခတ်တွေကအဝေးပန်းကြပါတယ်။တစ်ဖက်မှာလည်း2020ရွေးကောက်ပွဲမှာပြည်သူကဆန္ဒမဲပေးရွေးချယ်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့နှွေဦးတော်လှန်ရေးအင်အားစုတွေကစစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုလက်မခံဘူးဆိုတာရှင်းလင်းစွာသဘောထားထုတ်ပြန်ပြီးဖြစ်ပါတယ်အလားတူပဲကုလသမဂ္ဂလုံခြုံရေးကောင်စီအမေရိကန်အာဆီယံနဲ့ဥရောပသမဂ္ဂ EU တို့ဟာမြမအရေးမှာမဟာဗျူဟာစုံမများတညီတညာတဲ့ထွက်ပေါ်လာပြီလို့မြမနောင်ရဲ့2023နှစ်ဥတော်လန်ရေးဤလိုအပ်နေသောမဟာဗျူဟာစုံမဆောင်းပါးမှာဖော်ပြထားပါတယ်။ဆောင်းပါးရှင်သူတဇော်ကမဟာဗျူဟာစုံမ၃ခုကိုဖော်ပြထားပါတယ
်။ပထမမဟာဗျူဟာစုံမမှာစီယနာသိမ်းမှုကိုအားလုံးကတညီတညာတဲ့လက်မခံဆန့်ကျင်ကြကြောင်းနဲ့စစ်ကောင်စီရဲ့2023ရွေးကောက်ပွဲကိုနိုင်ငံတကာကလက်သက်မခံတဲ့အခြေအနေဟာပိုထင်ရှားလာတယ်။ဒုတိယမဟာဗျူဟာစုံမှတ်ကတော့မြမအရေးဖြည့်ရှင်းရမှာပြည်သူများရဲ့ဆန္ဒနဲ့အကျိုးစီးပွားပေါ်အခြေခံရမယ်လို့နိုင်ငံတကာကတညီတညွတ်တဲ့ရည်တည်လာခြင်းနဲ့တတိယမဟာဗျူဟာစုံမှတ်က NUG ဟာမြမပြည်သူများရဲ့ဆန္ဒနဲ့မျှော်မှန်းချက်များကိုကိုးစားပြုတဲ့မြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ကြောင်းဒီမိုကရေစီမှာမိနိုင်ငံများနဲ့ပူးပေါင်းကာကဘာကြီးကိုပြသနိုင်ရည်တို့ဖြစ်ပါတယ်။ဆိုလိုသည်မှာ NUG နဲ့ဒေါ်လာရင်းအင်အားစုများအားလုံးအထူးသဖြင့် NUG နဲ့လက်ရှိပူးပေါင်းဆောင်ရွက်နေတဲ့တိုင်းရင်းသားဒေါ်လာရင်းလက်နက်ကိုင်အဖွဲ့များတသားတည်းတသားနဲ့ရှိတဲ့ဆိုတဲ့ဒေါ်လာရင်းတန်ဋိဌာန်ကိုခိုင်ခိုင်မာမာပြသနိုင်ဖို့နဲ့အဲ့ဒီအချက်ကိုနီလန်းမျိုးစုံနဲ့နိုင်ငံတကာကိုအဆက်မပြတ်အသိပေးနေဖို့လိုအပ်တယ်လို့ဆိုလိုခြင်းဖြစ်ပါတယ်ခင်ဗျာ
ပြည်သူ့နိုင်စီစဉ်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်မကြခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမထိုင်ခင်တော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ2022ခုနှစ်အတွင်းနိုင်ငံနဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်စဉ်တွေဟာ80ရာခိုင်နှုန်းနီးပါးတိုးလာခဲ့ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာဆရာနာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းလက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
Thank you. က်အာဏာသိမ်းမှုအလွန်2021ခုနှစ်နဲ့2022ခုနှစ်နှစ်နှစ်တာအတွင်းဖြစ်ပွားခဲ့တဲ့လက်နက်ကိုင်ပြည်ပခအခြေအနေတွေကိုဒီတစ်ပတ်မှာနှိုင်းယှဉ်ဖော်ပြပါမယ်။နှစ်နှစ်တာကိုနှိုင်းယှဉ်ကြည့်ရင်အခုနှစ်မှာလက်နက်ကိုင်ပြည်ပခ80ရာခိုင်နှုန်းနီးပါးအထိတိုးလာခဲ့ပါတယ်။2022ခုနှစ်အတွင်းမှာနိုင်ငံတော်ဝန်တိုက်ပွဲပေါင်း 9,300 ကျော်ဖြစ်ခဲ့ပါတယ်။ဒါဟာအာဏာသိမ်းမှုအလွန်ဖြစ်ခဲ့တဲ့တိုက်ပွဲစုစုပေါင်းရဲ့66ရာခိုင်နှုန်းကျော်အထိရှိပါတယ်။တိုက်ပွဲအများဆုံးကဖပွန်မြို့နယ်မှာဖြစ်ပွားခဲ့ပြီးတိုက်ပွဲပေါင်း 2,300 ကျော်ဖြစ်ပွားခဲ့တာပါ။နိုင်ငံအနှံ့ကနေအိမ်နဲ့အဆောက်အုံ 9,000 ကျော်ဟာအခုနှစ်အတွင်းမှာမိရှုဖြစ်စီခံခဲ့ရပါတယ်။ဒါအပြင်ပြိပခတ်ဖြစ်ပွားတဲ့ဒေသတွေမှာမိရှုဖြက်စီခံရတာတွေကအဆိုးအဝါဆုံးညှက်တက်ခဲ့ပါတယ်။မိရှုဖြက်စီခံရတဲ့စုစုပေါင်းပမာဏရဲ့68ရာခိုင်နှုန်းနီးပါးက2022ခုနှစ်အတွင်းမှာဖြစ်ခဲ့တာပါ။ရွှေဘုံမြို့နယ်ထဲမှာဆိုရင်နေအိမ်နဲ့အဆောက်အုံ 4,400 ကျော်မိရှုဖြက်စီခံခဲ့ရပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ခဲ့ပါတယ်။နိုင်ငံအနှံ့မှာစစ်ကောင်စီကလေကြောင်းကနေအကြိမ်ကြီး980ကျော်လောက်တိုက်ခိုက်ခဲ့ပါတယ်။အာနာသိမ့်မှုအလွန်လေကြောင်းတိုက်ခတ်မှုပမာဏရဲ့60ရာခိုင်နှုန်းကျော်ဟာအခုနှစ်ထဲမှာဖြစ်ခဲ့တာပါလေကြောင်းတိုက်ခတ်ခံရတာကမြောက်ဝတီမြို့နယ်ထဲမှာအများဆုံးဖြစ်ခဲ့ပြီး68ကြိမ်ထက်မနည်းရှိခဲ့ပါတယ်လက်နက်ကိုင်ပြည်ပခတွေကြောင့်အခုနှစ်အတွင်းအရသာ1200ကျော်သေဆုံးခဲ့ပါတယ်ဒီအရေးအတွက်ဟာအာနာသိမ့်မှုအလွန်သေဆုံးခဲ့တဲ့စုစုပေါင်းပမာဏရဲ့83ရာခိုင်နှုန်းကျော်ရှိပါတယ်ရင်းမပင်မြို့နယ်ထဲမှာအခုနှစ်အတွင်းအရသာ89ဦးထပ်မံသေဆုံးခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်2022ခုနှစ်အတွင်းမှာနိုင်ငံအနှံ့စစ်ပြေးဒုက္ခတွေတိတိကျကျ၄သန်းကျော်တိုးခဲ့ပါတယ်ဒါဟာအရင်နှစ်တုန်းကရှိခဲ့တဲ့ပမာဏရဲ့3-4ပါတိုးလာခဲ့တာပါကလေးမြို့နယ်မှာစစ်ပြေးဒုက္ခတွေ9,200ကျော်တိုးခဲ့ပြီးဒီနှစ်အတွင်းမှာအများဆုံးတိုးခဲ့တဲ့ဒေသဖြစ်ပါတယ်
မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မရိသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မှာ view နဲ့ view ပိတ်တက်ကိုနှုတ်ခွန်းဆက်ဆူတောင်းပေးလာတဲ့တော်ရရှင်တွေထဲမှာဆိုရင်တော့ဦးဆိုင်ကမ်တွန်ဆိုတဲ့တော်ရရှင်ကနှစ်သက်မှာ view ဝိုင်းတော်သူဝိုင်းတော်သားအပေါင်းစိတ်ရောကိုယ်ပါကျမ်းမာချမ်းသာပြီးတော့လိုလားတောင်းတမှုဟုသမျှပြေဝကြပါစေဗျာလို့ဆူတောင်းပေးလာပါတယ
်မခန့်ကတော့နှစ်သက်မှာမြန်မာပြည်အကျန်းဖက်အာနာလူလက်မှအမြန်လွတ်မြောက်ပါစေတဲ့နောက်တော်ရရှင်တယောက်ဖြစ်တဲ့အစီရဝီရီကတော့နှစ်သက်မှာပျော်ရွှင်စရာသတင်းလေးတွေတွင်နိုင်ပါစေ VOA တဲ့နောက်တစ်ယောက်ဖြစ်တဲ့ကာကာကတော့နှစ်ကူးမှာစစ်ကောင်းဆောင်တွေကိုဆဲကြတယ်ဆဲယုံနေမကဘူးတလောက်ကိုဘလောက်လှူကြမလဲဆိုတာကိုကောင်းတဲ့ကိုစီထဲထားကြဖို့ပါပဲပွဲကရေရှည်ပွဲဖြစ်ဖို့များတယ်လေပြည်သူပါဝင်တလောက်ပဲအောင်မြင်ပါပ
ါဥမောင်လာဆိုတဲ့တော်ရရှင်ကတော့နှစ်တစ်ကူးမှာမြန်မာပြည်ကြီးလဲဒီမိုကရေစီနိုင်ငံတော်တဲ့အမြန်ဆုံးပေါ်ထွန်းဖို့အတွက်ဆရာနာရှင်အပြီးပိုင်းကြွယ်ပြောက်သွားပါစေတဲ့မြန်မာပြည်သူပြည်သားများနဲ့ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးနဲ့အတူကိုစိတ်နှပြကျမ်းမာဘေးကင်းပြီးတော့လိုရာပြည့်ကြပါစေနော်တဲ့ဒီမိုအားလုံးဆုပြီးဆုတောင်းပေးလာတာပ
ါပီတာကိုကိုဆိုတဲ့သောရရှင်ကတော့ကျေးဇူးကြီးလှပါတယ် VOA ရေအမှန်တရားအတွက်မရှိမဖြစ်သောသတင်းဌာနတစ်ခုပါကျွန်တော်တို့ကဘာသူကဘာသားတွေအတွက်ခွန်အားအများကြီးဖြစ်စေပါတယ်အမြဲအားပေးနေဦးမှာပါလို့ပြောလာပါတယ် ချူချူစိန်ဝင်းဆိုတဲ့သောတာရှင်ကတော့မင်္ဂလာပါ VOA ရေအမြဲအားပေးလှည့်ပါသတင်းမှန်များအတွက်ကျေးဇူးတင်နေပါတယ်တဲ့
ကေဗင်ချိုဆိုတဲ့သောတာရှင်ဆူတောင်းပေးလာတာကတော့မြန်မာဒီမိုကရေစီအရေးကိုစင်စစ်အားပေးခဲ့တဲ့ VOA သတင်းဌာနကြီးတီတန်အတွန်းရှိပါစေလို့ရေးလာတာပါဆိုင်းဆိုင်ဦးလေးဆိုတဲ့သောတာရှင်ကလည်းခေါင်းစဉ်တိုင်းမှမလိုက်တဲ့လက်မစားတဲ့သတင်းဌာနကြီးဖြစ်နေအမြဲတမ်းအောင်မြင်ပါစေလို့ဆူတောင်းပေးလာပါတယ်ခုဆက်ပြီးတော့ကျွန်တော်တို့ VOA သတင်းဌာနနဲ့ပတ်သက်လို့ရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တူလေးတွေကိုပြောပြပြီးသွားချင်ပါတယ်။အလင်ကာပိုက်အေးဆိုတဲ့သတင်းရှင်ချစ်စရာကောင်းရေးလာပါတယ်။ VOA နဲ့ပေါင်းလာတာ35နှစ်ပြားတဲ့ခုထစ်ချစ်ကောင်းတော့လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ VOA ကလည်းသတင်းရှင်တွေအားလုံးကိုအထူးချစ်ခင်ပါတယ်နော်
။ဟုတ်ပါတယ်ခင်ဗျာ။မတ်တီတာလွင်ဆိုတဲ့သတင်းရှင်ကလည်းမင်္ဂလာပါ VOA ။ဟိုးအရင်ကလေးကနေဒီကနေ့ခေတ်ထိဆက်ပြီးတော့အားပေးနေပါတယ်။ဗမလိုက်တဲ့သတင်းမီဒီယာအဖြစ်အမြဲတမ်းရပ်တည်နိုင်ပါစေ။အမှန်တရားကိုခြားပြနိုင်ပါစေလို့မေတ္တာပို့ပါရစေ
။ထွန်းထွန်းမြန်မာဆိုတဲ့သောရရှင်ကတုတ္တရတဘုသူတ္တရတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့။မင်းအောင်ကတော့အမေရိကန်အစိုးရအမေရိကန်ပြည်သူနဲ့သတင်းဌာနပြည်သူအများအားသတင်းပေးနေတော်သူအားလုံးကျမ်းမာပေးကင်းအနေရှင်းပြီးတော့လိုရာဆန္ဒတွေပြေဝနိုင်ကြပါစေလို့ရေးလာတာပါ
။ကိုကျော်ထွန်းထွန်းဆိုတဲ့သောရရှင်ကတော့ကျွန်တော်အဖိုးခေအဖေခေကတည်းကမြန်မာပြည်သူအားလုံးရဲ့အားကိုးရာအားထားရာက VOA ပါ။လူသားလွတ်လပ်မှုနဲ့လူသားကုန်သိက္ခာအတွက်အုပ်ချုပ်ခံပြည်သူအလုံးဘက်ကအမြဲရပ်တည်ပံ့ပိုးပေးခဲ့တဲ့ VOA သတင်းဌာနကိုမြန်မာနိုင်ငံသားအလုံးကအမြဲကျေးဇူးတင်နေမှာပါလို့ရေးလာပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝိုင်းပြီးတော့ပြောပြပေးတဲ့ကိုညံဝင်းအောင်အထူးကျေးဇူးတင်ပါတယ်ဒါတွေကတော့တော်ရရှင်နေကျွန်တော်တို့ဒီ2002ကနေ2003ခုနှစ်ကိုကူးပြောင်းတဲ့အချိန်မှာကျွန်တော် VOA Facebook စာမျက်နှာမှာလာပြီးတော့နှစ်သစ်မင်္ဂလာဆိုပြီးတော့နှုတ်ခွန်းဆက်ရင်းနဲ့ VOA သတင်းဌာနနဲ့ပတ်သက်လို့ကျေးဇူးတင်ကြောင်းရေးသွားကြတယ်ပါအခုမျိုးတော်ရရှင်တွေအားလုံးနှက်ချက်ပြီးရေးလာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းအားလုံးကိုဆုတောင်းပေးချင်ပါတယ်ရှင်နားဆင်ကြတဲ့စာမျက်ကြတဲ့တော်ရရှင်တွေကိုလည်းကျွန်တော်တို့အထူးကျေးဇူးတင်နေပါတယ်နော်ဗီယိုမြန်မာပြည်ကပေးစာများအစီအစဉ်အတွက်မင်္ဂလာပါဗီယိုရေအခုဆောင်ကဒုတိယအကြိမ်မြောက်ရေးပို့လိုက်တဲ့စာလေးပါဆိုပြီးရေးလာတဲ့ညီမတယောက်ကတော့
ဗီယိုသတင်းတွေကကျမတို့လူငယ်တွေအတွက်နားထောင်သင့်တဲ့သတင်းအစီအစဉ်ဆိုတာတခြားလူငယ်တွေလည်းသိစေချင်ပါတယ်ညီမကတော့ဗီယိုကထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းအရင်ကြိုက်ပါတယ်အစီအစဉ်တခြားချိတ်ဆက်မှုရှိရှိနဲ့ထုတ်လွှင့်ချက်တွေကလူလူကိုလည်းအကျိုးရှိစေတယ်လေသတင်းမှန်တွေနဲ့အတူနိုင်ငံတကာတုတ္တမျိုးစုံကိုလည်းသိရှိခွင့်ရလို့ကျေးဇူးပါအဲ့ဒီထဲမှာမက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာကိုအထူးနှစ်သက်ပါတယ်အားကြအတူယူရပါတယ်ကျမတို့အမိမြန်မာပြည်ကြီးလည်းအမြန်ဆုံးအေးချမ်းပြီးစစ်မှန်သော Federal Democracy နိုင်ငံတစ်ကိုတည်ဆောက်နိုင်ကြပါစေတနာစရာကောင်းတဲ့အပြစ်မဲ့မိဘပြည်သူများလည်းအမြန်ဆုံးဘေးကင်းလုံခြုံနိုင်ကြပါစေလို့ဆန္ဒပြုဆုတောင်းရင်းစာလေးကိုအဆုံးသတ်လိုက်ပါတယ်မြန်မာစာလေးကိုပြန်ကြားပေးပါနော်မမမအေးတနာကျော်ကျေးဇူးပ
ါအမျိုးသမီးကန္နာကိုနှစ်ချိုက်တဲ့ညီမအစာရေးလာတာဖြစ်ပါတယ်သူကမြန်မာနိုင်ငံကြီးလဲအမြဲဆုံးအေးချမ်းပါစေတဲ့ဟုတ်ကဲ့ပါအခုလိုမျိုးနှစ်ဟောင်းကုန်လုံးနှစ်သစ်ကူပြောင်းချိန်မှာမြန်မာပြည်ကြီးလဲအမြဲဆုံးငြိမ်းချမ်းပါစေလို့လိုက်လိုက်လဲလဲဝိုင်းပြီးတော့ဆုတောင်းပေးချင်ပါတယ်ရှင်နန္ဒလေးတိုင်းပြည်ဦးတွင်ဟိုလေးကြီးရွာကပြည်သူတို့ပါဆိုပြီးရင်ဖွင့်လာတဲ့သရရှင်တယောက်ရဲ့စာကိုလည်းပြန်ချပေးကြပါတယ်။သူကတော့လျှက်စစ်မီတာကားတွေနဲ့ပတ်သက်ပြီးတော့ကြီးရွာနေပြည်သူလူထုဒုက္ခတွေ့နေကြပါတယ်ဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခြေအနေကိုစာရေးရင်ဖွင့်လာပါတယ်
။ကျဉ်လက်မီလီယေးကော်မတီတွေရဲ့လက်ရှိလုပ်ကိုင်ဆောင်ရွက်နေပုံတွေဟာစာဝတ်နေရေးခက်ခဲနေတဲ့အချိန်ကာလထဲမှာကြီးရွာသူကြီးရွာသားတွေကိုပုံမိုချက်တဲ့အောင်လှုပ်ဆောင်နေသလိုဖြစ်နေတဲ့အတွက် VOA ကတဆင့်ရင်ဖွင့်လာရပါတယ်။ကျေးရွာလျက်စစ်မီရရှိဖို့လှုပ်လာကြတာ၃နှစ်ကျော်ကာလတည်းကိုရောက်နေပါပြီမီတာတစ်လုံးအတွက်ကြားသင့်ငွေတွေကိုလည်းနိုင်ငံတော်ကသတ်မှတ်ထားတဲ့ဈေးနှုန်းတိုင်းပေးသွင်းခဲ့ပြီးပါပြီကိုဗစ်ကာလကိုအကြောင်းပြပြီးမီတာမတက်စင်ပေးသေးတာဟာလက်ရှိအချိန်ထိပါပဲမီတာမတက်စင်ပေးသေးပေမဲ့လျက်စစ်မီကိုတော့သုံးလို့ရနိုင်ကြပါပြီသုံးဆွဲခွင့်ရရှိနေကြပါပြီဒါပေမဲ့လျက်စစ်မီတာကားကတော့မီတာမတက်စင်ရသေးတဲ့အိန္ဒိအလုံးမျှခံကြရပါတယ်အစပထမတော့ကတော့တအိမ်တောင်ကိုတလ2500 3000ကျက်လောက်ပဲကျတာဆိုတာပါအခုတော့တလကို1000လောက်ကောက်ပါတယ်ပြီးတော့မီတာကားကိုလည်းလတိုင်းတောင်းတာမျိုးမဟုတ်ပဲ5လစာလောက်စူဆောင်းစုပြီးတော့တောင်းတာဆိုတော့5လစာကျက်ငွေ5000ကိုတစ်လုံးတည်းမပေးမနေရတောင်းခံရတယ်လေ ဒါကြောင့်ကျွန်တော်တို့ကျေးလက်နေပြည်သူတွေဒုက္ခရောက်ကြပါတယ်။ ဒါကြောင့်လက်စစ်မီတာကကိုတိတိကျကျလိုချင်ရင် ငွေသွင်းထားပြီးသားအိမ်တော်စုတိုင်းကိုမီတာလာရောက်တက်ဆင်ပေးဖို့ပြည်ဦးလွယ်လျက်စစ်နဲ့တာဝန်ရှိသူအားလုံးအပါအဝင် ရွာသားတွေဘက်ကမစင်မစားလုံနေတဲ့ရွာလူကြီးတွေကိုဗီဒီယိုထဏာမှာတဆင့်တောင်းဆိုလိုက်ရပါကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒါကတော့မန္တလေးတိုင်းပြည်ဦးလွယ်မြို့နယ်ဟိုလေးကျေးရွာမှာကျုံတွင်းနေရတဲ့လက်စစ်မီတာကြီးကောက်ခံတာနဲ့ပတ်သက်ပြီးတော့ဒီတော်ရရှင်ကျေးရွာဒေသခံတို့စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။သူပြောသလိုသက်ဆိုင်ရာဒီကိစ္စကိုသိရှိဖြေရှင်းပေးစေဖို့သူရဲ့စာကိုဝေမျှပေးလိုက်ပါတယ်နော်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်။ နာဆင်နေသူတွေအားလုံးရောမြန်မာပြည်ကြီးတစ်ခုလုံးရောနှစ်ထောင်နှစ်ဆက်သုံးခုနှစ်ဟာမင်္ဂလာရှိတဲ့နှစ်ရက်တွေတည်ဆောင်ပေးလာတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့မျှော်လင့်နေမိပါတယ်နော်။ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambisnews@voanews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်းFacebookစာမျက်နှာနဲ့YouTubeစာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတဲ့တပြိုင်တည်းထိုင်ရိုင်းနားဆင်နိုင်ပါတယ်။ ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA app ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambis ဖြစ်ပါတယ်။ကျမတို့ရဲ့
မိုင်းမဘေးသာကဏ္ဍကိုမအေးတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆမ်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါပါ။နေ့စဉ်ကိုကြိုဆိုတဲ့အနေနဲ့မချေနှက်တဲ့သူအချင်းချင်းထိုးကျိမ့်နိုင်တဲ့လက်ဝဲပွဲတစ်ခုကိုပြည်သူနိုင်ငံမှာကျင်းပခဲ့ပါတယ်။ပြည်သူနိုင်ငံမြောက်ပိုင်းကရွာလေးတရွာမှာတော့နွားတကောင်ကိုပြိုင်မြင်းတကောင်လို့လေ့ကျင့်သင်ကြားပေးထားပါတယ်ဒီလိ
နှစ်သက်ကိုကြိုးစားတဲ့အနေနဲ့မချေလက်တဲ့သူအချင်းချင်းထိုးချိန်နိုင်တဲ့လက်ဝဲပွဲတစ်ခုပြည်သူနိုင်ငံမှာကျင်းပခဲ့ပါတယ်။တက္ကနာကွင်းလို့နာမည်ပေးထားတဲ့ဒီပွဲမှာရန်ညိုးတွေကိုဖြည့်ဖျောက်ဖို့နဲ့နှစ်သက်ကိုလူသက်စိတ်သက်နဲ့စတင်ဖို့ရည်ရွယ်ပါတယ်။ဒီသကံဘာသာစကားနဲ့တာကီရဲ့အထိပ္ပယ်ကထိုးချိန်တိုက်ခိုက်ကြဖြစ်ပြီးနာကွေးကနှစ်ဦးသဘောတူဆိုတဲ့အထိပ္ပယ်ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲဟာလူတိုင်းဝိုင်းအတွင်ပြိပက္ခတွေကိုဖြည့်ရှင်ဖို့နဲ့ပေါင်းသင်းဆက်ဆံရေးတိုးတက်စေဖို့လည်းရည်ရွယ်ပါတယ်။ချမ်ပီဗီလ်ကတ်စ် KI မှာကျင်းပတဲ့ဒီပွဲမှာဒေဂီတာတွေအစားအသောက်တွေလည်းကျွေးမွေးကြပါတယ်။တိုက်ခိုက်တာကိုဝါသနာမပါတဲ့သူတွေအနေနဲ့လည်းဘေးကနေရဲကြည့်နိုင်ပြီးတော့သမီးစားကိစ္စကနေငွေရေးကြေးရေးနဲ့ဥပဒေရေးရာကိစ္စတွေအထိပါထိုးချိတ်ဖြည့်ရှင်နိုင်ပါတယ်။ဒိုင်းလူကြီးတွေကလည်းဘေးကနေကြည့်နေပြီးအနိုင်ရတဲ့သူကိုအနိုင်ပေးဖို့အစဉ်သင်းစောင့်နေကြပါတယ်ရှင်။
ရင်သေးနိုင်ငံမြောက်ပိုင်းကရွာလေးတူရွာမှာနွားတကောင်ကိုပြန်မြင်းတကောင်လို့လေ့ကျင့်ပေးထားပါဗျ။ပေါင်3000လေးတဲ့ဒီနွားရဲ့နာမည်ကို Aston လို့ပေးထားပြီးတော့ Sabine Rose ဆိုတဲ့အမျိုးသမီးတူကပိုင်ဆိုင်ပါဗျ။ Sabine Rose ဟာသူ့ရဲ့ပြန်မြင်းတကောင်ထိဆုံးသွားပြီးတဲ့နောက်မြင်းတွေအကြောင်းထပ်မပြောချင်တော့ပဲအခုလိုနွားတကောင်ကိုပြန်မြင်းတကောင်လို့လေ့ကျင့်ပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီနွားကိုငငယ်ကလေးကလေးကလေ့ကျင့်ပေးခဲ့တာဖြစ်ပြီးတော့ လေးကျင်းတဲ့အချိန်တုန်းကတော့၃လအတွင်း39ကပြုတ်ကျခဲ့ပြီး၉နှစ်ကြာလေးကျင်းပေးခဲ့ရပါတယ်ဒီနွားကိုမြင်းတကောင်လိုအမြန်ပြေးတာဘေးတစောင်းပြေးတာတွေလုံနိုင်ပြီးမြင်းတွေလုံးတလို့တန်းခုန်တာမျိုးကိုလည်းလေးကျင်းပေးထားတာပါအခုလိုလုံးပြတာကိုမြင်ရတဲ့ပရိသတ်တွေကတော့ဒီနွားဟာသူ့ကိုယ်သူမြင်းလို့ထင်နေတာဖြစ်မယ်လို့မှတ်ချက်ပေးကြပါတယ်ပိုင်ရှင်ဖြစ်သူစပင်းကတော့ဒီနွားဟာသူမလုံချင်တာကိုခိုင်းလို့မရပဲသူလုံချင်တာတွေကိုပဲလုံတာဖြစ်တဲ့အကြောင်းပြောပါရခင်ဗျာ
ချိန်လာတဲ့ဆောင်းရသည်အတွင်းချက်သမရနိုင်ငံဖရက်ကူကရေခဲသမျှအေးလာတဲ့ဒေါ်တာဘာမြစ်ထဲမှာရေကူးပြိုင်ပွဲကျင်းပကြပါတယ်ချက်သမရနိုင်ငံအော်စတီးယားဂျာမနီပိုလန်ဆလိုဗေးကီးယားUK နဲ့အမေရိကန်နိုင်ငံတွေကရေကူးသမားအယောက်350လောက်ပါဝင်ဆင်နွှဲခဲ့ကြပြီးမီတာ100 300နဲ့950ပြိုင်ပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကမြေရဲ့အပူချိန်ဟာ5ဒီဂရီဆယ်စီယပ်ပဲရှိရပါ။မြေရဲ့ဈေးတန်နဲ့အတွက်လည်းရေကူးသမားတွေကိုမထိခိုက်စေဖို့အတွက်ပြိုင်ပွဲနေရာကိုပြောင်းဖို့စဉ်းစားခဲ့ရသေးတယ်လို့ပွဲစီစဉ်သူတို့ကပြောပါတယ်။ရေဈေးတန်နဲ့အတွက်ကူးရတာခက်ခဲပါတယ်လို့မီတာ950ပြိုင်ပွဲမှာပထမရသွားတဲ့လန်ကာစတာဘိုဗာကပြောပါတယ်။အခုလိုစောင်းရင်းရေကူးပြိုင်ပွဲကိုခစ်စားအောင်လုပ်ပေးခဲ့တဲ့ဖရက်မျိုးကဗရင်စရာအယ်ဘတ်နီကိုဒမ်ကိုဂုဏ်ပြုဖို့အတွက်နှစ်စဉ်ကျင်းပကြတာလည်းဖြစ်ပါရဲ့ရှင
်ရိုမေးနီးယားနိုင်ငံမှာကတာပီယန်တောင်တန်းကိုထွင်းဖောက်ပြီးရေခဲဟိုတယ်တစ်ခုဖန်တီးထားပါတယ်ဒီရေခဲဟိုတယ်ကိုဗလီယာရေကန်တွေကရေခဲတွေသုံးပြီးတော့တည်ဆောက်လာတာ2005ခုနှစ်ခေတ်ကဖြစ်ပြီးတော့ရေခဲတရုံချင်းစီရဲ့အလေးချိန်ဟာ66ပေါင်လောက်ရှိပါတယ်အခန်းတိုင်းမှာရှိတဲ့ပရိဘောဂတွေကိုလည်းရေခဲတုံးတွေသုံးပြီးဖန်တီးထားတာဖြစ်ပြီးတော့စောင်အပူနဲ့တိုးရေစောင်တွေကိုလည်းခြုံဖို့အတွက်အခန်းတိုင်းမှာထည့်သွင်းပေးထားပါဗျ။ရာသီဥတုပြောင်းလဲမှုတွေကြောင့်နှင်းကြတာနည်းလာပြီးအပူချိန်ကလည်းနှစ်ဆင့်တိုးလာတာကြောင့်လာမယ့်နှစ်တွေမှာအခုလိုရေခဲဟိုတယ်ကိုဖန်တီးဖို့ခက်ခဲလာမယ်လို့လည်းဟိုတယ်မန်နေဂျာဖြစ်သူကပြောပါဗျ။ဒီဟိုတယ်ဘောကိုရောက်ဖို့တောင်ဘောကိုကေဘယ်ကားနဲ့သွားရမှာဖြစ်ပြီးတော့ဟိုတယ်မှာ Transylvania အစားအသောက်တွေစားသောက်နိုင်ပါတယ်ရေခဲအမှတ်အောက်ဟိုတယ်ထဲမှာအေးနေပေမဲ့လည်းလာရောက်တဲခိုသူတွေအနေနဲ့အေးတယ်လို့မခံစားရစေဖို့အတွက်လိုအပ်တဲ့အသုံးဆောင်ပစ္စည်းတွေအကုန်ပေးထားပါတယ်လို့လည်းအိုင်ယာလန်နိုင်ငံကလာရောက်လည်ပတ်သူတို့ကပြောပါတယ်ဟိုတယ်ကတောင်ထိပ်မှာတည်ရှိတဲ့အတွက်လည်းဓာတ်ပုံရိုက်ဖို့အကောင်းဆုံးနေရာမှာတည်ရှိနေတာပါခင်ဗျာ
သူကြဆက်များသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုဦးတင်မောင်သားကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အမျိုးကျခရစ်ယာန်တွေရဲ့ Christmas Day အပြစ်ခတ်ကို36နာရီရက်စဲထားမယ်လို့ရုရှားကကြေညာခဲ့ပေမဲ့မလိုက်နိုင်ဘူးလို့ Ukraine သမ္မတ Volodymyr Zelensky ကစနေနေ့ညကပြောလိုက်ပါတယ်။အခုလိုရုရှားကတိုက်နေပေမဲ့ယူကရိန်းရဲ့တပ်များတိုက်ခိုက်ချင်းချောက်မှုတွေကဘယ်နေရာမှာအဓိကကျတယ်လဲဆိုတော့ကိုဆုံးဖြတ်ဖို့ရုရှားအတွက်ခတ်တွေ့နေတယ်လို့ပြည်ထောင်ကာဝေးဝန်ကြီးဌာနကတင်းငွေတွေနေမှာပြောပါတယ်။အဲ့ဒီအဓိကနေရာကတော့လူနော့ခ်နဲ့ဇပိုရီးဇီးယားတို့ပဲဖြစ်ပါတယ်။ဇပိုရီးဇီးယားမှာယူကရိန်းထိုးစစ်ကောင်းလာတာကခရိုင်းမီးယားဒေသနဲ့ရုရှားရဲ့ရော့စတော့တို့ကိုဆက်ဖို့အတွက်ရုရှားရဲ့စ조사ချက်တွေကိုစိန်ခေါ်တာဖြစ်သွားတယ်လို့လူနော့ခ်စိတ်ဓာတ်မှာယူကရိန်းအောင်ပွဲရနေတာကလည်းဒွန်ဘတ်ဒေသကိုယူကရိန်းကခွဲထွက်ရေးရုရှားကြီးမှန်းချက်ပေါ်ထိခိုက်စေတာကြောင့်ဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာဖြစ်ပေါ်နေတဲ့ရွှေပြောင်းနေထိုင်သူများအရေးကိုပဋိပက္ခကိုကိုယ်တိုင်လေ့လာကြည့်ရှုနိုင်ဖို့တပ်ရဂျိုးဘိုင်ဒန်ကဒီကနေ့ဇန်နဝါရီ10ရက်နေ့မှာအမေရိကန်နယ်စပ်မြို့ဖြစ်တဲ့အယ်ပါဆိုကိုသွားရောက်မှာပါ။ Title 42လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြန့်ထန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒကိုတက်တန်းထိုးပြီးကျူဘာ၊နိုင်ဂျရီးယားနဲ့ဟေဒီနဲ့ဗင်နီဇွဲလားနိုင်ငံတို့ကအမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်ခေလုံခဲ့တဲ့ရှောက်ထားတဲ့သူတွေကိုမက္ကဆီကိုနိုင်ငံဘက်ပြန်ပို့မယ်လို့အမေရိကန်စိုးရွားကညင်ညာချက်ထုတ်ပြီးရပိုင်းချက်မှာအခုလိုတွားရောက်တာဖြစ်ပါတယ်။ဂျာမနီတိုင်ကမှာတော့ဓာတ်ပစ္စည်းတွေနဲ့တိုက်ခိုက်ဖို့တန်တရားရှိသူအီရန်လူမျိုးချက်ကိုဖမ်းဆီးလိုက်တယ်လို့ဂျာမနီရဲတပ်ဖွဲ့ကတင်းနေနေကပြောကြားလိုက်ပါတယ
်။တရင်ချင်းချုပ်ကိုဥတမောင်သန်းညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်ရဲ့မြန်မာဘာသာစီစဉ်တွေကိုည9:00နာရီကနေ 10:00 ထိလိုင်းလိုမီတာ 1925 30မိနစ်နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် V BOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒေါ်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.